အယ်ဂျာဇီရာသတင်းဌာနရဲ့အချက်အလက်တွေကိုဒီဂျစ်တယ်နည်းပညာနဲ့ပုံဖော်ပြတာတဲ့ This is Myanmar State of Fear ဆိုတဲ့သတင်းဆောင်ပါကိုဒီနှစ်2022ရဲ့ SACMA Awards ဆုပေးလိုက်တာဖြစ်ပါတယ်။ဆုရရှိကြတဲ့ဒီဂျစ်တယ်ဆောင်ပါ12ခုထဲမှာအယ်ဂျာဇီရာသတင်းဌာနရဲ့စုံစမ်းစစ်ဆေးရေးသတင်းအဖွဲ့တွေဖြစ်ကြတဲ့101 East နဲ့ AJ Labs တို့ကပူးတွဲတင်ဆက်ကြတဲ့အဲ့ဒီဒီဂျစ်တယ်သတင်းဆောင်ပါလည်းပါဝင်တာဖြစ်ပါတယ်။အဲ့ဒီဆောင်ပါထဲမှာမြန်မာစစ်တပ်ကအာဏာသိမ်းခဲ့တဲ့မနှစ်2021ဖေဖော်ဝါရီ1ရက်နောက်ပိုင်းဖမ်းဆီးခံရသူတွေနှိပ်စက်ညှဉ်းပန်းခံရလို့သေဆုံးခဲ့တာပျောက်ဆုံးဂုံတာတွေနဲ့တရားစွဲဆိုခြင်းမရှိဘဲချုံနောင်ထားတာတွေကိုစုံစမ်းစစ်ဆေးပြီးဒီဂျစ်တယ်နည်းပညာသုံး graphic တွေရုပ်ပုံကားချက်တွေနဲ့ပြသတင်ဆက်ထားပါတယ်အဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသားများအကူအညီဆောင်ရှောက်ရေးအသင်း AAPP ကအချက်အလက်တွေကိုအသုံးပြုထားပါတယ်ဒါအပြင်ရန်ကုန်မြို့အစွန်ကစစ်တပ်ရဲ့လျှို့ဝှက်အဆောက်အအုံဝင်းတွင်းကိုလည်းအသွင်းယူထောက်လှမ်းပြီးအဲ့ဒီသတင်းဆောင်ပါထဲမှာပုံဖော်ထားပါတယ်အဲ့ဒီနောက် University of London မူကင်းဆေးပညာအဖွဲ့နဲ့ပူးပေါင်းကအကျဉ်းသားတွေကိုနှိပ်စက်စစ်ဆေးမေးမြန်းတဲ့ပုံစံတွေကိုလည်း Digital နည်းပညာနဲ့ပုံဖော်ထားပါတယ်Google News Initiatives ရဲ့ပံ့ပိုးကူညီမှုနဲ့ကဘာတလွားကအကောင်းဆုံးသတင်းအချက်အလက်တွေကို SACMA Awards ဆုပေးတာဖြစ်ပါတယ်။နိုင်ငံပေါင်း28နိုင်ငံကအဖွဲ့အစည်းပေါင်း86ခုကတင်သွင်းတဲ့ပြိုင်ပွဲဝင်သတင်းဆောင်ပါ600တဲကနေရွေးချယ်လိုက်တဲ့စကားတင်12ခုထဲမှာ Al Jazeera ရဲ့ဆောင်ပါကို2022ခုနှစ်အတွက်ပေးအပ်လိုက်တာဖြစ်ပါတယ်ခင်ဗျာ။